လူငယ်ပေါလုံးတဲ့ဝင်စနဲ့ဦးနဲ့သူတို့နီးပြတ်တူဝင်ရောက်သွားတဲ့ဒီထိုင်းနိုင်ငံလိုင်ကူအတွင်းဘက်ပိုင်းမှာရင်းကိုသမားတွေဟာဒီကနေ့ဆက်လက်ရှာဖွေနေကြပါတယ်။လူငယ်တဲ့သတင်းပတ်ကုံပိုင်းကသမ်လွန်ကူအတွင်းဝင်ရောက်သွားတဲ့နီးပြတ်ပါဝင်အသက်17နှစ်ကနေ16နှစ်အတွင်းလူငယ်တွေနဲ့အခုဒီအဆက်အသွယ်မရသေးသလိုလိုင်ကူအတွင်းမိုးရေတွေဝင်ရောက်နေတာကြောင့်ရှာဖွေဖို့လည်းအခက်တွေ့နေတာပါ။အခုခါမှာတော့ American Navy Seal အထူးတပ်ဖွဲ့ဝင်တွေဟာကူအတွင်းပိုင်းအတော်နဲ့နဲ့ထဲကဒီလူငယ်တွေရှိနေလို့ယူဆထားတဲ့ဒီပုံတရံလိုင်ကူလမ်းကြောင်းအနီးရောက်ဖို့နှစ်မိုင်လောက်သာလိုတော့တယ်လို့ချင်းလိုင်ခိုင်အုပ်ချုပ်ရေးမှူးနရွန်ဆက်အော်ဆိုဒန်နာခုံကပြောပါတယ်အခုခါမိုးရွာသည့်ကာလဖြစ်တာကြောင့်မိုးစက်တက်ရွာသွန်းနေပြီမလဲမြန်မာလောက်ဦးနိုင်ငံနယ်စပ်နဲ့နီးတဲ့အဲဒီဝင်းရပါလိုင်ကူတွေကရေတွေကိုရေဆုပ်ဆက်ဒါဇင်နဲ့ချီအုံပြုပြီးဆုတ်ထုတ်နေတာကြောင့်ရေကြဆင်းသွားပြီးတော့အခုလိုဝင်ရောက်နိုင်ခဲ့တာပါအခုတင်ပတ်တဲ့အဲဒီနေရာကိုရင်ငုံရှာဖွေရသမားတွေရောက်ခဲ့ပြီးနေလဲကူရဲစီဝင်လာတဲ့ရေတွေကြောင့်နောက်ကျောင်းပြန်လည်ခဲ့ရပါတယ်ခဏရဲ့မြောက်ဆက်လက်ရှာဖွေနေရင်အားလုံးရဲ့ဆွေးမှုကတော့အဲ့ဒီလူငယ်တွေမှာဒီမီးအလင်းရောင်လည်းမရှိသလိုစားကြရလည်းမရှိတာပါ။ကြောက်ကြောက်ကြောက်ကြားကကြာဆင်းလာတဲ့ရေဒါမှမဟုတ်ဝင်ပေါက်ကနေစီးဆင်းလာတဲ့ရေတွေကိုတောက်လို့ရပြီမလဲ။ဒီရေတွေဟာအနီးနားကလေယာဉ်တွေကိုဖြတ်ပြီးတော့စီးလာတာကြောင့်ယောဂပိုးတွေဓာတုဓာတ်တွေပါလာနိုင်တာကိုပညာရှင်တွေကသတိပေးထားပါတယ်။လူငယ်တွေဟာအားကစားသမားတွေဖြစ်တာကြောင့်တလကျော်လောက်အတားလေးနေနိုင်ပြီမဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတော့ရှိမှဖြစ်ကြောင်းထောက်ပြပါတယ်။ထိုင်းနိုင်ငံချင်းဝမ်ကျိုင်းတွေကအရှိ5မီတာငတိ5မိုင်လောက်ရှိတဲ့ကဘာလက်ခီးသွားများလက်ပက်လက်ရှိတဲ့မြေအောက်ကြောက်လိုင်ကူအတွင်းကိုလူငယ်ပေါ်လုံးသမားအဖွဲ့ဝင်တွေလုံခဲ့တဲ့သတင်းပတ်စနေနေ့ညနေပိုင်းကလေးကဝင်ရောက်လေဆက်ရကနေပြန်ထွက်မလာနိုင်ပဲပျောက်ဆုံးနေခဲ့တာပါခင်ဗျာ